ာနိုင်ငံကနေပြီးတော့တခြားနိုင်ငံတွေမှာသွားနေကြတဲ့ဘယ်သူမှဆိုအခက်အခဲအနည်းအများကိုကြုံရဘူးမှာပါနေရာသစ်မှသင်ယူခြင်းဆိုတဲ့ blog တစ်ခုမှာတော့အမေရိကန်မှာလာနေမဲ့သူတွေဘာတွေသိထားတဲ့လဲဆိုတာကိုအသေးစိတ်ရေးပြနေပါတယ်ရောက်ရောက်ချင်းနေနိုင်ဖို့အိမ်ကန်းတွေကိုဘလို့ငှားရတယ်ဘလို့အလုပ်မျိုးဆိုရင်တော့လဆာဘလောက်ရနိုင်တယ်တာသမီတွေကိုကြောင်းအပ်မယ်ဆိုရင်ဘာတွေလိုအပ်တယ်စသဖြင့်အခြေခံသိတဲ့အကြောင်းတွေကို blog ပေါ်မှာခေါင်းစဉ်တွေခွဲပြီးတော့ရေးပြနေတာပါကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုနဲ့အတူတိတ်မကြခင်နှစ်ပိုင်းကမှပြောင်းလာနေတဲ့ blogger ကိုညင်ညီတောင်ကြီးကသူ့လိုအခက်အခဲတွေကြုံလာနိုင်တဲ့သူတွေအတွက်ဒီ blog ကိုလုပ်ထားတာဖြစ်ပါတယ
်ကျွန်တော်ဒီအမေရိကကိုစပြီးတော့ရောက်လာတဲ့အချိန်မှာအခက်အခဲတွေတော့မြန်မာတွေ့ရတဲ့ခါကျတော့ကျွန်တော်လိုပဲရင်ဆိုင်ရမယ့်လူတွေအတွက်တို့တကယ်ကြုံရတဲ့ခက်ခဲတွေမှာဒီလောက်ရင်မကြီးမအောင်လို့ကျွန်တော်ဘက်ကမျှဝေပေးခြင်းနဲ့ဆန္ဒနဲ့ကျွန်တော်အားလေးကိုစားလို့ဖြစ်တာပ
ါအမေရိကန်နိုင်ငံကိုရောက်လာပြီဆိုရင်ပထမဆုံးကြုံရတတ်တဲ့အခက်အခဲတွေကိုသူ့ရဲ့ blog မှာသေးစိတ်ကိုရေးထားပါတယ
်ဖေးဆုံးရင်ဆိုင်ရမှာတော့ဒီရောက်ပြီဆိုရင်အမေရိကန်မှာဘယ်ဟာဆိုကိုယ့်ကိုသွားမှလာမှပဲရောက်တဲ့တဘောဆိုတော့ကားမောင်းတာဘလို့ကားဘလို့ဝေရတယ်ကားလိုင်းစင်ဖြေတာဘလို့ရေးဖြေတာဘလို့ဒီပြည်မောင်းပြဘလို့ကားလိုင်းစီဖြစ်ရတဲ့ခက်ခဲပြီးတော့မှဘလို့တင်ရတယ်အဲ့လိုပါအစားပြီးတော့နောက်ဆုံးအိမ်ဆိုရင်လည်းဘလို့ငားရတယ်တယောက်ချင်းနေတာလားလုံးချင်းနေတာလားအပါမက်နေတာလားအားမျိုးတွေအစားအကြောင်းဆိုလည်းကလေးကြောင်းဘလို့အားရတယ်ကောလိပ်ကြောင်းဆိုလည်းဘလို့တက်တယ်ယူနီဗာစီတီဆိုလည်းဘလို့သွားရတယ်ဘာအချက်လက်တွေလိုလဲမမာပြည်ရလူတွေကဘလို့ပြင်ဆင်လာဖို့လိုလဲတကယ်တမ်းကျွန်တော်တို့တင်ခဲ့တဲ့ speaking တွေအစားဒီရောက်လာရင်ပြောဆိုအတုံးလုံးနေတာအကုန်လုံးကမတူညီတော့ကျွန်တော်အဓိကတွေးရှိရတော့ဩငါလိုပဲသူတို့လည်းခက်ကြမှာပဲဆိုလို့ရည်ရချက်နဲ့ကျွန်တော်ရဲ့ blog မှာတော့ကျွန်တော်အကြောင်းအရာလေးတော်တော်စုံစုံလေးကဏ္ဍပေါင်းခုဆိုရင်တော့15ခုလောက်တော့ရှိနေပြီပေါ့အဲ့ဒါမျိုးလေးကျွန်တော်လုပ်ဖြစ်နေပါတယ
်တော်တော်များများကနိုင်ငံခြားသွားရမယ်ဆိုရင်ကြိုတင်ပြင်ဆင်မှုတွေကိုလုပ်တတ်ကြပါပဲတကယ်တမ်းအမေရိကကိုရောက်လာပြီဆိုရင်ပြင်ဆင်လာတာနဲ့လွဲနေတဲ့ကိစ္စတချို့ကိုကိုယ့်ဘက်ကနေလိုက်ပြီးတော့ပြောင်းရတတ်တာကိုလည်း blogger ကိုညင်ညီကအခုလိုမျှဝေပါတယ်
ဒီကတော့ communication ကိုဘယ်လိုတည်ယူလဲဆိုတဲ့ပုံမှာမူတည်တာပေါ့ဥပမာပြလွယ်လွယ်လေးတစ်ခုပြောရမယ်ဆိုရင်ပမာပြမှာကျွန်တော်ငယ်တဲ့အတင်လာတယ် how are you i'm fine thank you အဲ့လိုပြောတာဒီမှာမပြောတော့ဘူးဗျာဒီမှာ how you doing လို့ပြောတယ်ထိတ်ဆုံးရောက်ကစားကျွန်တော်တို့ဘာမှမလုပ်နေပဲနေ how you doing မပြောဘူးပေါ့ဒီအဲ့လိုမျိုးလေးကအစားတစ်စင်တက်ပြီးတော့မှတင်လာခဲ့တဲ့ speaking စာအုပ်မှာပါသမျှ magazine မှာပါသမျှ journal မှာပါသမျှစကားပြောတွေကဒီရောက်တော့စကားပြောအဲ့လိုမပြောဘူးဗျာတော်တော်များများလေးကသူကလည်းရှိသလိုကွဲလဲတာလေးအများကြီးအဲ့တော့အဲ့လိုလေးကျွန်တော်တို့ကကြောင်းနေပြီးမှတ်ပြီးလိုက်မယ်ကျွန်တော်ကနေတစ်စင်းတစ်စင်းပြောနိုင်မယ်ဆိုလွယ်လွယ်လေးပါပဲနေ့တိုင်းတွေ့နေကြစကလုံးလေးတွေလေကိုပြောင်းဒီပြောင်းနေမယ်ပြောင်းလိုက်မယ်ဆိုလို့ရှိရင်ဒီရောက်လာတဲ့ခါမှာအဲ့ဒီစကပြောမှအဆင်ပြေပါရင်လူရကိုအထင်သေးဘူးဗ
ျအခုလိုမျိုးကိုညီညီရေးနေတဲ့အကြောင်းတွေအလုံးအောကိုရွေးလို့ပြောလို့ရပါလားရှင
့်အဓိကတော့အတွေ့အကြုံမှအခြေခံပါတယ်ပြီးတော့ကိုယ့်ရဲ့လေ့လာမှုအားလည်းရှိတာပါဗျာနေရာတစ်ခုကိုသွားတယ်ဆိုတဲ့နေရာမှာကိုကဘာမှမသိတဲ့နေရာမှာအစတွေပြန်စတာတရက်ကိုသင်ငန်းစာတစ်ခုတင်နေရတယ်လို့ပဲကျွန်တော်အမြဲတမ်းအဲ့လိုမှတ်ထားတယ်ကအဲ့လိုမျိုးခက်ခဲတွေကိုပြီးချင်တဲ့လူငယ်တွေပဲဖြစ်ဖြစ်လူကြီးတွေပဲဖြစ်ဖြစ်နောက်တစ်ချိန်မှာပြောင်းရွှေ့လာမယ် new immigrant တွေပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်ကကိုချင်းစာတဲ့အနေနဲ့ကျွန်တော်ပြောပြပေးချင်တာမှာသူတို့မေးတဲ့မေးခွန်းလေးတွေကိုကျွန်တော်ဖြေပေးချင်တဲ့ရည်ရွယ်ချက်နဲ့ဒါကျွန်တော်လုပ်ဖြစ်သွားတာပါ
ကိုညီမရဲ့ blog ကပေါ့လေအမေရိကန်မှာလာပြီးတော့နေမဲ့လူတွေအတွက်ကိုတော်တော်လေးဟိုအသေးစိတ်ရှင်းပြရေးပြထားတာတွေ့ရပါတယ်ဆိုတော့ကိုညီကြီးအနေနဲ့ရောဒီနေရာသစ်ကိုရောက်လာတဲ့အမေရိကန်မှာပေါ့လေနေရာသစ်ကိုရောက်လာတဲ့လူတယောက်အတွက်ဒီအခက်အခဲတွေကြော်ဖြတ်နိုင်ဖို့အတွက်ဘာလုပ်သင့်တယ်လို့ရောအကြံပေးချင်ပါလဲရှင်
။အခက်အခဲတွေကကျွန်တော်တော့လုံးဝဆွဲမလျှော့ဘူးကြာကျွန်တော်မလုပ်ရတဲ့ကိစ္စလည်းမရှိဘူးကျွန်တော်တခုခုမသိဘူးဆိုတော့ကျွန်တော်တည်ယူတယ်ဒီအကြောင်းကျွန်တော်မသိရင်ပြီးမယ်လို့ကျွန်တော်လိုက်ရှာတယ်ပြီးမယ်လို့မြည်တယ်နောက်ဆုံးမြင်ကျွန်တော်အင်္ဂလိပ်လိုလိုက်မိရောက်ဆုံးများကျွန်တော်အင်တာနက်မှာရှာတယ်စာရွက်တွေဖတ်တယ်ကျွန်တော်ကိုယ်တိုင်စကားပြောရင်ကိုယ့်ကိုလေ့ကျင့်တယ်အတန်တည်းလေ့ကျင့်တယ်အဓိကတော့ကိုယ့်ဟာကိုရေးစေးတင်ပြီးတော့မှကျွန်တော်ဒီမသိရမရှိရဘူးကျွန်တော်ရအောင်လုပ်မယ်ဆိုတဲ့အစီအကိုကျွန်တော်လုံးဝမလျှော့ဘူးကြာအဲ့ဒါကျွန်တော်ရဲ့ကိုယ့်ကိုအားပေးတဲ့စနစ်နဲ့ပဲကျွန်တော်သွားတာပါအဲ့တော့နေရာတစ်ခုကိုဝေရောက်နေတဲ့လူတွေအတွက်ကတော့ဘလို့မဆိုလောက်အောင်မဲ့အလုပ်တစ်ခုကတော့ဆွဲမလျှော့ဖို့ပါ
အဲ့တော့အမေရိကန်ကိုလာမဲ့သူတွေကိုဘယ်လိုမျိုးပြင်ဆင်လာရင်တော့ဖြင့်အကောင်းဆုံးလို့ကိုကြီးကြီးအနေနဲ့အကြံပေးချင်ပါလဲ
အနည်းဆုံးကတော့အသက်အရွယ်ကြပါနော်ဆယ်တန်းနဲ့အောင်မီတန်းလိုမျိုးတော့အကောင်းဆုံးပါပဲပြီးတော့မှအင်္ဂလိပ်စကားကိုပြောလို့လည်းတွေးတဲ့ဆရာနဲ့သင်ပါပြီးတော့မှအကြီးကြီးကဖြည့်စစ်ပြထိုက်တာကတော့အင်္ဂလိပ်စာကို စာအုပ်ကပဲဖတ်ဖတ်အွန်လိုင်းကပဲဖတ်ဖတ်ရုပ်ရှင်ဗီဒီယိုတီဗီကပဲကြည့်ကြည့်ပေါ့နော်အဲစကလုံးအတန်ထက်တွေကိုအော်အော်ပြီးတော့ဖတ်ပါလို့တကယ်ကိုယ်အတန်ကိုပြန်ချားသူအော်ဖတ်တဲ့ခါမှာရှားလာတဲ့ခါကျတော့ပြောရဆိုရဖြစ်လာတယ်အကြီးကရှားမလေးဘောဗျာအဲ့ဒါလေးအကြီးကရေနောက်ပြီးတော့ငယ်တဲ့ကလေးတွေဆိုတော့ grammar အကြီးကဖိတင်ပေးပါလို့ပြီးတော့နောက်ဆုံးကျတော့စကားစကားမမေးဖို့လေအရန်ကိုအရေးကြီးပါတယ်လို့တပင်းစကားပါခြင်းပါလေ
နေရာအသစ်မှာတင်ယူခြင်းဆိုတဲ့ blog ကိုရေးနေတဲ့ blogger ကိုညင်ကြီးတောင်ကြီးဖြစ်ပါတယ်အမေရိကကအတွေ့အကြုံတွေကိုသိကျင်ကြရဲဆိုရင်သူသိသလောက်ပြောပြဖို့အဆင်သင့်မယ်မို့သူစီကိုအချိန်မရွေးဆက်သွယ်နိုင်ပါတယ်လို့လည်းပြောပါတယ်ကိုညင်ကြီးရဲ့ blog လိပ်စာကိုတော့ကိုညင်ကြီးတောင်ကြီး.blogspot.com လို့ရှာရမှာပါရှင်